ယူကရိန်းနိုင်ငံအတွက်အရေးပေါ်ကာဝေးရေးအထောက်ပံ့အဖြစ်ဒေါ်လာ13ဘီလီယံကျော်နဲ့ဒီနှစ်ကုန်ပိုင်းအထိလူသားချင်းစာနာထောက်ကူမှုအတွက်နောက်ထပ်ဒေါ်လာ10ဘီလီယံချထားပေးဖို့ကွန်ဂရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကပန်ကြားထားပါတယ်။ရုရှားချစ်ချော်စစ်ကြာမြင့်လာနေပြီးအခိုင်အမာခြေကုပ်ယူထားတဲ့ရုရှားတပ်ဖွဲ့တွေကိုယူကရိန်းကတံပြန်ထိုးစစ်ဆင်နေချိန်မှာပဲငွေကြေးအမြောက်များထပ်မံထောက်ပံ့နိုင်မှုဖြစ်ပါတယ်။ယူကရိန်းရန်ပုံငွေအတွက်နောက်ဆုံးပန်ကြားခဲ့တဲ့2022ခုနှစ်တုန်းကတော့အလွယ်တကူအတည်ပြုပေးခဲ့တာဖြစ်ပေမဲ့အခုချိန်မှာတော့အခင်းကျင်းကမတူညီတော့ပါဘူး။စစ်ပွဲပေါ်တန်တရားရှိနေတဲ့ Republican Party ခေါင်းဆောင် Donald Trump ကိုထောက်ခံရေးအတွက် Republican Party ဥဆောင်တဲ့အောက်လွှတ်တော်မှာအကြီးအကျယ်ဖိအားပေးခံနေရတာပါ။ဒါနဲ့အတူဒီကိစ္စပေါ်နိုင်ငံရေးရကွဲပြားမှုကလည်းကြီးထွားလာနေပါတယ်။ American ရဲ့ထောက်ခံမှုကလည်းတဖြည်းဖြည်းချင်းလျော့လာနေတာပါ။သမ္မတဘိုင်ဒန်အစိုးရက Congress ကိုပန်ကြားထားတဲ့တခြားစီစဉ်နေတဲ့မှာတော့မုံတိုင်းတွေအပူချိန်ပြင်းထန်လွန်ကဲတဲ့ရာသီနဲ့ရင်ဆိုင်နေရတဲ့ပြည်တွင်းအတွက်လည်းပြည်တော်စုသဘာဝဘေးဒဏ်ဆိုင်ရာရန်မုံငွေမှာဒေါ်လာ12ဘီလီယံထပ်ဖြစ်ဖို့လဲပါဝင်ပါတယ်။ဒါအပြင်မက္ဆီကိုနဲ့နယ်စပ်နိုင်ငံတောင်ပိုင်းမှာလုံခြုံရေးမြင့်တင်ရေးအတွက်ရန်မုံငွေလဲပါဝင်ပါတယ်။အစိုးရကကွန်ဂရက်ထံပန်ကြားထားတဲ့အစီအစဉ်တစ်ခုလုံးကဒေါ်လာ40ဘီလီယံရှိပြီးပြည်တော်စုအသုံးစရိတ်ဖြတ်တောက်လျှော့ချရေးထပ်မတိုးရေးတွန်းတိုက်တိုက်ဆောင်ရွက်နေကြတဲ့ Republican တွေအတွက်တော့အလွန်များပြားတဲ့ပမာဏဖြစ်ပါတယ်။